ရုရှားမှာအနောက်နိုင်ငံတွေကပြစ်မှတ်တွေကိုပြစ်ခတ်နိုင်တဲ့လက်နက်တွေရှိနေတာဖြစ်ပြီးတကယ်လို့ယူကရိန်းကိုအနောက်နိုင်ငံတွေကတက်တွေဆစ်လွတ်မယ်ဆိုရင်တော့နျူကလ িয়ার စစ်ပွဲစတင်မယ်အန္တရာယ်ရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးလိုက်ပါတယ်။ဒါပြင်အခုဖြစ်ပေါ်နေတဲ့ရှေးပြည်ပကမှာနျူကလ িয়ার လက်နက်တွေတုံးလာပြီးလူ့ဖွဲ့စည်းကိုအဖျက်ရှိခံမယ်အန္တရာယ်ရှိနေတာကိုအနောက်နိုင်ငံတွေနားလည်ဖို့ရုရှားသမ္မတကသူ့ရဲ့နှစ်ပတ်လည်နိုင်ငံတော်အခြေပြမင်းကုန်းမှာပြောကြားခဲ့တာဖြစ်ပါတယ်။အခုလိုရုရှားသမ္မတကပြောပင်မဲ့ယူကရိန်းရဲ့မဟာမိတ်အနောက်နိုင်ငံတွေက2022ရုရှားချူးကျော်ခဲ့တဲ့နောက်ပိုင်းရုရှားကိုပြန်ပြီးတွန်းလှန်မှုယူကရိန်းကိုလက်နက်ခဲယံနေတာအများအပြားပေးပို့နေတာဖြစ်ပြီးယူကရိန်းတပ်တွေနဲ့လက်တွဲတိုက်ခိုက်ဖို့တပ်သားတွေဆစ်လွတ်ပေးမယ်လို့ဘယ်နိုင်ငံကမှမပြောသေးပါဘူး။ယူကရိန်းမှာတိုက်ခိုက်ဖို့အနောက်နိုင်ငံတပ်တွေဆစ်လွတ်မယ်အစီအစဉ်မရှိပေမဲ့ဖြစ်နိုင်ခြေကတော့ရှိနေသေးတယ်လို့ဒီသတင်းပတ်အစောပိုင်းမှာပဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရန်ကပြောကြားခဲ့တာပါ။ယူကရိန်းဟာအနောက်နိုင်ငံတွေရဲ့ရှေးမဟာမိတ်ဖြစ်တဲ့နေတိုးအဖွဲ့ဝင်မဟုတ်သေးတဲ့အတွက်ယူကရိန်းကာကွယ်ရေးအတွက်အနောက်နိုင်ငံတွေကထဲထဲဝင်ဝင်မလုပ်ကြသေးပါဘူး။